မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာတွေအသက်ဆုံးသွားတဲ့သတင်းကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာတအူနဲ့အတူဒီတန်လျာလူနာတအူတို့ကွယ်လွန်သွားပါတယ်။သူတို့မှာအရင်ကတည်းကရှိထားတဲ့အခံရောဂါတွေကြောင့်ကွယ်လွန်လာပါလို့လက်တလောကောက်ချက်ချထားပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးတကယ်တမ်းရှိနေသလားဆိုတာကိုတော့တောက်ကြညာနဲ့မနေ့ကစနေနေ့တွေမှာသိရမယ်လို့တာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုမဆုစုပြောပြပေးပါရှင
်ကိုဗစ် -19 နဲ့ပတ်သက်ပြီးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီသတင်းထုတ်ပြန်ချက်ထဲမှာစောင့်ကြည့်လူနာ2ဦးနဲ့တန်တရားလူနာ2ဦးတို့ဟာယောဂါရှိမရှိအဖြစ်ထွက်မလာခင်မှာပဲတခြားယောဂါတွေကြောင့်သိဆုံးခဲ့တယ်လို့လက်တလောသုံးသပ်ထားပါတယ်အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူစေယုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသားတအုံးနဲ့လာရှုပ်ပြည်သူစေယုံကြီးမှာတန်မြာလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသားတအုံးအပြင်မန္တလေးမြို့ကန္တော်လဒီစေယုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီးတအုံးတို့ဖြစ်ပါတယ်သူတို့ရဲ့ဓာတ်ခွဲနမူနာတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHS ကိုပေးပို့ထားပြီးယောဂါရှိမရှိဆိုတာကိုတော့အတည်မပြုနိုင်သေးပါဘူးအခုလိုအတူတူနိုင်ချိန်မှာပဲသိဆုံးခဲ့တဲ့သူတွေနဲ့ပတ်သက်ပြီး NHS ကပေးပို့လာမယ့်အဖြစ်ဘလို့ပဲဖြစ်ဖြစ်ပြည်သူတွေကိုတရင်အမှန်ကိုအမြန်ဆုံးထုတ်ပြန်ပေးသွားမယ်လို့ဗဟိုကုသရောဂါတိုက်ခိုက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဖွယ်ယူအေးကိုပြောပါတယ
်ကျွန်တော်တို့တို့အဖြစ်အမိတို့ပင်ဖြစ်စီတာမို့ကျွန်မတို့ဒါထုတ်ပြန်ပါတယ်လေဒါတွေကဖုန်းထားလို့လည်းဘယ်သူ့အတွက်မှအကျိုးမရှိဘူးဒီဥစ္စာတော့ခက်တဲ့လို့ဖြစ်မသိရသေးဘူးကျွန်မတို့စောင့်နေရပဲကျွန်မကိုယ်လည်းစောင့်နေရ
ရန်ကုန်ပြည်သူစေယုံကြီးကအသက်34နှစ်အရွယ်အမျိုးသားကတော့ COVID-19 ရောဂါဖြစ်ပွားနေတဲ့နိုင်ငံတွေကိုသွားတဲ့ခီးသွားရဆိုရင်မရှိပေမဲ့လက်တလောအသက်ရှင်လမ်းကြောင်းဆိုင်ရာရောဂါလက္ခဏာဆိုးရွားလာပြီးဒီကနေ့ညနေ4နာရီခွဲမှသိဆုံးသွားတာပါသူ့ရဲ့ဓာတ်ခွဲနမူနာကိုတော့ NHS ကိုဒီကနေ့ညမှာပဲပေးပို့ထားပြီးရောဂါရှိမရှိဆိုတာကိုတော့ဆောင်ရအောင်ပါပါလာရှုပ်ပြည်သူစေယုံကြီးကအသက်40အရွယ်အမျိုးသားကိုတော့တန်မြာလူနာအဖြစ်နဲ့သတ်မှတ်ထားပြီးနှလုံးအလုတ်ကောင်းကောင်းမလုပ်နိုင်တော့ပဲစီးဆိုယောဂါနဲ့အဆုတ်ရောင်ယောဂါတို့ကြောင့်မနေ့ကည9နာရီမိနစ်40မှာတည်ဆုံသွားတာပါသူ့ရဲ့ဓာတ်ခွဲနမူနာကို NHS ကိုပေးပို့ထားပြီးယောဂါရှိမရှိဆိုတာကိုလည်းစောင့်ရအောင်မှာဖြစ်ပါတယ်ဒန်လေးမျိုးကန်တော်နဒီစေယုံကြီးကအသက်68နှစ်အရွယ်အမျိုးသမီးကတော့သူ့မှာနာတာရှင်နှလုံးယောဂါနဲ့စီးကျူယောဂါရှိလို့ဒီယောဂါအခမ်းအနားကြောင့်တည်ဆုံသွားတာလို့ကနေဦးသုံးသပ်ထားရဆိုပြီးထုတ်ပြန်ချက်မှာပါရှိပါတယ်အခုလိုတည်ဆုံသွားတဲ့သူတွေမှာယောဂါရှိမရှိစစ်ဆေးချက်အဖြစ်ကိုဒီညနဲ့မနက်ခင်းမှာထုတ်ပြန်နိုင်နိုင်မယ်လို့အမျိုးသားချမ်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနအနေနဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာအိုမာဆွေတင်က VOE ကိုပြောပါတယ်
။နောက်ဆုံးစံပယ်တေးရှင်းနဲ့ဟိုရန်ကုန်ပြည်သူမြေတေးရှင်းကလက်ထံမှာရတာမှာတင်ကတော့အခုညမှရောက်တာပြောတယ်။ဒီမှာညမှာမရမ်းတော့ဟုတ်။ကျွန်တော်တို့ရဒီညဆက်မယ်ဒီဟုတ်ရမ်းထားလို့ဟုတ်။
ဒီကနေ့ည6နာရီအချိန်ထိလူနာ9ဦးကိုသက်ဆိုင်ရာစေယုံတွေမှာစောင့်ကြည့်ကြည့်ရှုကုသပေးနေရလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဟူပေကီနဲ့ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ6ရက်ညနေခင်းစီးရင်အရာလူပေါင်း 98,000 ကျော်ကူးစက်ခံရတာပါ။ဒါဟာကမ္ဘာ့ရဲ့အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ696ယောက်နဲ့တည်ဆုံးသူ6ဦးရဲ့စီးရင်ကိုပါထပ်တွက်ထားပြီးစုစုပေါင်းတည်ဆုံးသူကတော့3,300ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။